ပြည်ခဲ့တဲ့ဇန်နဝါရီလ9ရက်နေ့မနက်တနားရီကျော်လောက်ကနေမင်္ဂလာဆေး3လော4လော်နဲ့5လော်မှာမိလောင်ခဲ့ရမှာစံကန်းပေါင်း1600ကျော်ပျက်စီးခဲ့ပြီးကြက်သိန်းပေါင်း36600ကျော်ဆုံးရှုံးခဲ့ရပါတယ်။အဲဒီလိုမိလောင်ပျက်စီးခဲ့တဲ့စံကန်းတွေဟာအလကုန်မိဖို့ကြောင့်သုံးပျက်စီးတွေနဲ့ဆေးပျက်စီးဆိုင်တွေဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ဟာမိလောင်ဆုံးရှုံးခဲ့ရတဲ့ဈေးသူဈေးသားတွေနဲ့ဒီနေ့မင်္ဂလာဆေးမှာတွေ့ဆုံပြီးယာယီဈေးကိုပြောင်းရွှေ့နေရာချပေးရေးထောက်ပံ့ခြင်းနဲ့ချေးငွေတွေထုတ်ချေးဖို့ပြောခဲ့တယ်လို့သမ္မတနဲ့တွေ့ဆုံခဲ့တဲ့သူတွေကပြောပါတယ်။မင်္ဂလာဈေးကစံကန်းပေါင်း 5,000 ကျော်အတွက်ယာယီဈေးသစ်တိစောက်ပေးဖို့မိလောင်သွားတဲ့ဈေးဟောင်းနေရာမှာဈေးသစ်တိစောက်ဖို့အတွက်နိုင်ငံတော်သမ္မတကပြောခဲ့တယ်လို့နိုင်ငံတော်သမ္မတကိုလိုက်လံရှင်းပြခဲ့တဲ့အစိုးရမင်္ဂလာဈေးဥက္ကဋ္ဌဒေါက်တာဦးစောလာထွန်းကပြောပါတယ်
။ဒီမိလောင်သွားတဲ့အဆောက်အုံကြီးဟာနောက်ပြန်လဲပြီးတော့တိစောက်တဲ့ခါမှာပြန်ဆောက်ပြီးမှဆောက်တဲ့ခါမှာတော့ဒီဆောက်အုံကြီးငကိုတိုင်းမထားမလားပြန်ဆောက်မလားဆိုတာကမြန်မာနိုင်ငံအင်ဂျင်နီယာအသင်းကိုသူမေးတာပါတယ်တဲ့။အဲ့ဒီအကြံပြုချက်အတိုင်းအဟောင်းမဲ့ဆောက်မလားအစ်စ်ဆောက်ရင်လည်းဘယ်လိုပုံစံမျိုးနဲ့ဆောက်ရင်ကောင်းမလဲ။အခုဆိုလို့ရှိရင်ပေါ့ဥမာဟိုမီးလောင်ရတဲ့အခါမှာတိုးလို့ပါသွားတယ်။အကယ်လို့ယူနစ်လေးတွေခွဲထားပြီးဆိုလို့ရှိရင်တော့တလုံးလောင်ရင်တော့တလုံးကြံလောက်တယ်ပေါ့။ဒါလေးအင်ဂျင်နီယာကနေပြီးတော့တွက်ချက်ပါမယ်ပေါ့
။မင်္ဂလာဆေးမီးလောင်မှုမှာမီးသက်ယာဉ်60နီးပါးရေသက်ယာဉ်30လောက်နဲ့ငိမ့်သက်ခဲ့ရတယ်လို့မြန်မာနိုင်ငံမီးသက်တပ်ဖွဲ့ဦးစီးဌာနကပြောပါတယ်။အဲ့ဒီမီးလောင်မှုဟာလေးလောင်မှာရှိတဲ့စိုင်ငန်းတစ်ခန်းအတွက်လိပ်ဆွဲတကားတက်စင်ရမှာလျှက်စစ်ဝါရှော့ဖြစ်ပြီးမီးလောင်ကျွမ်းခဲ့တာဖြစ်တယ်လို့မင်္ဂလာတောင်ညွတ်မြို့နယ်ရဲစခန်းကသတင်းထုတ်ပြန်ထားပါတယ်။မီးဆက်လောင်တဲ့အထက်မှာလျှက်စစ်ဝရင်စော်တဲ့နေရာကမီးလောင်တာလို့လေးလော်မှာဆိုင်ငန်းမီးတဲ့ပါသွားတဲ့ဒေါ်တီတီခိုင်ကပြောပါတယ်
။အခုဖြစ်တာညတကောင်တနာီကျော်မှသူတို့ဝဲလ်ဒင်းစော်ပါသေးတယ်။ဝဲလ်ဒင်းစော်တဲ့အတွက်ကျမတို့ရဲ့ဆိုင်ဒီပြန်တစ်ခေါက်ပြာကျသွားတယ်ပြိုကျသွားတယ်ကျမတို့ပုံမှာတားမြစ်ချက်ကအင်မတန်များတယ်။အရင်ဆုံးကဖမ်းရမှာကဈေးကောင်စီကိုသူကပတ်စံယူပြီးအဲ့ဒီဟာကိုဝဲလ်ဒင်းလုပ်ခိုင်းတယ
်ပြီးခဲ့တဲ့2010ခုနှစ်မေလကလည်းမင်္ဂလာဆေးမီးလောင်ခဲ့ပြီးစံငန်း800နီးပါးပျက်စီးခဲ့ရပါတယ်2010ခုနှစ်မီးလောင်မှုမှာပျက်စီးခဲ့ရတဲ့စံငန်းတွေဟာတစ်နှစ်ကျော်နှစ်နှစ်လောက်အကြာမှာပြန်လည်ဖွင့်လှစ်ခဲ့ရတာဖြစ်ပြီးဒီတစ်ချိန်မီးလောင်မှုဟာဆုံးရှုံးမှုပိုများတယ်လို့စံငန်းပိုင်ရှင်တွေကပြောပါတယ်မိုးနဲ့သူစားဆေးဆိုင်ပိုင်ရှင်ဒေါ်မင်းမင်းတန်းကဒီမီးလောင်မှုကြောင့်စံငန်းတစ်ခုလုံးပျက်စီးသွားပြီးငွေကျပ်သိန်း900လောက်ဆုံးရှုံးသွားတယ်လို့ပြောပါတယ်
မင်္ဂလာဆေးပထမတစ်မှာ3ခန်းအထည်ပေါ် ready made engine ရယ်ကိုရီးယားစကတ်တည်းရယ်ရောင်းနေဆိုင်နံပါတ်အများတော်တာထည်ဆိုင်မှာတတိယတစ်မှာအန်ဒီယာဂိုရောင်လောက်ထားတဲ့တခန်းရှိတယ်လောင်သွားတဲ့တတိယတစ်ပေါ်နော်ဟိုဒီခေါ်တဲ့လူကြတော့သရုတ်တာတက်ခေါ်တာပေါ့အန်ဒီလိုကြတော့မြင်းကြီးပတုတအဲ့လိုခေါ်တာပေါ့ဆိုင်ခန်းအစီပင်းချထားတဲ့အရာဆုံးလေ180နဲ့200ကြားရှိတယ်တိုင်း180နဲ့200ကြားရှိတယ်
မီးမလောင်တဲ့မြင်းကြီးတက်နဲ့ပထမတစ်မှာရှိတဲ့ကုန်ပစ္စည်းတွေကိုမနေ့ကစတင်ထုတ်ယူခွင့်ပေးနေပါတယ်ပထမတစ်မှာအထည်ဆိုင်ဖွင့်လှစ်ထားတဲ့မတ်တင်တိန်ဆိုကပစ္စည်းအပြောက်ရှာမရှိပဲဒီနေ့ထုတ်ယူနိုင်ခဲ့တယ်လို့ပြောပါတယ်
။ဘာမှမဖြစ်ဘူးပစ္စည်းတွေရေးဆိုရလည်းမရှိဘူး။ဘာမှဖြစ်ဖြစ်ဘူး။အကောင်တိုင်းရတယ်။မထင်မှတ်ထားဘူးနော်ဘလို့မှကိုဘယ်လို2010တုန်းကလောင်သွားတာလေ။မိကအခု2016ဆိုတော့6နှစ်တာထပ်ဖြစ်မယ်လို့လည်းဘလို့မှမခံမှန်းတာဘလို့မှလည်းမယုံနိုင်ဘူးနော်ဒီလိုဖြစ်သွားတာ။အဲ့ဒါတော့ကျူတီပြင်ဆင်မှုကတော့ထားလာတာတော့အကောင်းဆုံးပါပဲ။အခုလိုမျိုးဖြစ်ဆိုရင်လည်းမကြုံအောင်ပါနော်။ကောသူတို့ဘာအတက်နိုင်လို့အကောင်းဆုံးလုပ်ပင်တော့ကောင်းပါတယ်။တမျိုးလည်းမပြောတတ်သေးအခုချိန်တော့ပူထူနေတာပဲတည်းရော
။မင်္ဂလာဈေးကဈေးသူဈေးသားတွေအနေနဲ့အလုံးစုစုစီစီနဲ့ဈေးရောင်းချနိုင်တဲ့ယာယီဈေးတစ်ခုအမြန်ဆုံးတိဆောက်ပေးစေလိုတယ်လို့ပထမတစ်မှာစိုင်ဖွင့်ထားတဲ့မက်ခင်မြတ်ထူးကပြောပါတယ်
။ကျမတို့မင်္ဂလာဈေးဈေးသူဈေးသားတွေရဲ့ဆာနာကတော့အခုမီးလောင်ပြီးွားတဲ့အချိန်မှာကျမတို့ကိုသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအားဒီဈေးကြီးကိုဒီပုံစံအတိုင်းပြန်ပေးပါမယ်ဆိုတဲ့ကတိမျိုးကိုကျမတို့လိုချင်ပါတယ်။အခုဒုတိယအကြိမ်လောင်တဲ့အချိန်မှာတော့ဒီလိုမျိုးအပြည့်အစည်းများပြီးတော့အစအနေပြန်ဆောက်ရမယ့်အခြေအနေမျိုးဖြစ်တဲ့အခြေအနေမှာနှစ်နဲ့ချီပြီးကြာမှာဖြစ်တဲ့အတွက်ကြောင့်ကျမတို့ကိုယာယီဈေးတစ်ခုလောက်ဈေးသူဈေးသားတွေစုစုစီစီနဲ့ပြန်ပေးစီခြင်းပါတယ
်အဲ့ဒီမီးလောင်မှုကြောင့်မင်္ဂလာဈေးလျှက်စစ်တာဝန်ခံအပါအဝင်6ဦးကိုအမှုဖွင့်ထားကြောင်းနဲ့အဲ့ဒီထဲက3ဦးကိုစစ်ဆေးနေပြီး3ဦးကတော့ထွက်ပြေးသိမ်းရှောင်နေတယ်လို့လည်းမင်္ဂလာတောင်ညွတ်မြို့နယ်ရဲစခန်းရဲ့သတင်းထုတ်ပြန်ချက်အရသိရပါတယ်။ဒါအပြင်အစ်စ်မေမင်္ဂလာဈေးတစ်ကိုမိဘအပါအဝင်ဘာဝဘေးအန္တရာယ်ကြိုတင်ကာဝယ်နိုင်မယ့်အစ်စ်မေဈေးတစ်ဆောက်လုပ်ဖို့အတွက်မြန်မာနိုင်ငံအင်ဂျင်နီယာအသင်းနဲ့တိုင်ပင်သွားမှာဖြစ်ကြောင်းနိုင်ငံတော်သမ္မတဦးသိန်းစိန်ကပြောခဲ့တယ်လို့သိရပါတယ်ခင်ဗျာ။